Time မြန်မာနယ်စပ်ကနေမြန်မာနိုင်ငံထဲကိုအသစ်ဖောက်လုပ်ထားတဲ့အာရှအဝေးပြေးလမ်းမကြီးကိုဇူလိုင်လ20ရက်နေ့အမီဖွင့်လှစ်နိုင်ဖို့အတွက်အဲ့ဒီလမ်းတစ်လျှောက်မှာအခွန်ကောက်နေတဲ့ DGBA တပ်တွေကိုဖယ်ရှားခိုင်းရကနေတိုက်ပွဲတွေဖြစ်လာရတာလို့တပ်မတော်ဘက်ကပြောဆိုပါရယ်ဇူလိုင်၂ရက်နေ့ကဆလာခဲ့တဲ့ corporate မြဝတီလမ်းတစ်လျှောက် DGBA နဲ့မြန်မာတပ်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်းနေပါရယ်အကြောင်းစုံကိုကိုညောင်ဝင်းအောင်ကတင်ပြပါမယ်ရှင်
โอเคပါခင်ဗျာကရင်ပြည်နယ်ကော့ဂရိတ်မြို့နာအခြေစိုက်တဲ့ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ် DGBA ရဲ့ကလိုတူဝါစစ်ဒေသမှာနေရာမှာပြီးခဲ့တဲ့တပတ်အတွင်းတိုက်ပွဲတွေအဓိကဖြစ်ပွားခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေပါတယ်အဲ့လိုတိုက်ပွဲဖြစ်ပွားရတာဟာထိုင်းနိုင်ငံကနေမြန်မာနိုင်ငံနဲ့ဖောက်လုပ်ထားတဲ့အာရှလမ်းမအသစ်ကိုမကြခင်ဖွင့်လွှတ်တော့မှာမို့ဒီလမ်းမပေါ်မှာအခွန်ကောက်နေတဲ့ DGBA တပ်တွေကိုရှင်းလင်းရတာဖြစ်ကြောင်းမြန်မာတပ်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်အောင်ရဲလင်းကပြောပါတယ်
။အာရှလမ်းပေးလို့အမိတရားရဲ့လမ်းယူကိုလမ်းဖွင့်တော့မှာ။အဲ့ဒီလမ်းကိုဖွင့်ဖို့ဖွင့်ဖို့တည်းကိုတို့တူကသွားတယ်ကြီးလေ။သွားလမ်းဖွင့်လမ်းကိုထင်တယ်နှစ်ဆယ်လောက်မှဖွင့်လိုက်မယ်ထင်တယ်ဒီလားလေ။ပြပြောနေကြတာဒီအာရှလမ်းပေါ်မှာဒီတော့စတေးကောက်တယ်။ဝတ်တော့ဝတ်တာလုံးနေတာပေါ့ရှင်းပြတော့။ဘယ်လိုမလုပ်ပါလဲ။လမ်းကဖွင့်တော့မှာဖယ်သွားလို့ပြောတာကိုမဖယ်ဘူးကြီး။ဒီလမ်းကဖွင့်တော့မှာ။အဲ့ဘယ်လိုတတိယမှာရှင်းလို့ပြောရှင်းရတာပေါ့ဒီလေဒီလမ်းကို။
အာရှလမ်းမသစ်ဟာကော့ဂရိတ်မြို့နယ်နာက DGBA ကလိုတူဝါစစ်ဒေသနာဖြတ်ဖောက်ထားပြီးသူတို့ထိန်းချုပ်နေမြို့လုံညိုရေးဂိတ်တွေရှိသလိုအခွန်ကောက်နေရတာလို့ဆိုပါတယ်မြန်မာတပ်မတော်ဘက်ကထပ်ပြီးထိုးစစ်ဆင်လာရင်သူတို့ဘက်ကလည်းပြန်လည်တိုက်ခိုက်သွားမယ်လို့ကလိုတူဝါစစ်ဒေသဗျူဟာမှုဘုံမှုချုပ်ကျော်သက်က VOA ကိုပြောပါတယ်ဒီနေ့
တက်ပွဲရှိတာပေါ်မှာဒီနေ့တက်ပွဲအင်းကြီးတွေသူဆက်တုံးလာမယ်ဆိုတော့တက်ပွဲရှိဖို့ရှိတယ်
မြန်မာအစိုးရတပ်တွေကအခုတက်ချတာရောမလားဘလို့အနေထားတွေရှိလဲသူတို့တက်ကအ
ေးကျွန်တော်သားမှာတော့ဘာပဲညောက်ဒီလာလဲရှိတယ်ဟိုအဆောက်လာမှာလည်းရှိတယ်ဒါကကျွန်တော်ဒီမှာလမ်းကြီးရေးချက်ကြံပြေးပါဦးအဲ့ဒါကလည်းပြည့်အောင်ဟောကျွန်တော်နေတဲ့နေရာဟောလာပြည့်အောင်ရှိကျွန်တော်ပြည့်အောင်ဝိုင်းလို့ရှိတော့
ဇူလိုင်လ2ရက်နေ့ကလေးက DGBA တက်တွေနဲ့မြန်မာတက်မတော်ကြားတိုက်ပွဲတွေဖြစ်လာတာကြောင့်ပြီးခဲ့တဲ့3ရက်ကဆလို့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်းသွားခဲ့သလိုဒီအတိုင်းသာနှစ်ဖက်တက်တွေဆက်ပြီးတင်းမာနေကြအောင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ပို့နေတဲ့ထိုင်းကုန်ပစ္စည်းတွေရောထိုင်းနိုင်ငံတဲကိုဝင်လာနေတဲ့မြန်မာကုန်ပစ္စည်းတွေပါဈေးတက်လာွယ်ရှိတယ်လို့ကရင်အမျိုးသားမီဒီယာကဦးမန်းမြို့မြစ်ကသုံးသပ်ပြောဆိုပါတယ
်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကတက်ွယ်စားပြည်နဲ့စားပြီးတော့လုံးဝစိတ်ရောတာဆိုလို့ပြင်အခုဆို3ရက်ရှိပြီပေါ့ကုန်တွေတွေကကျွန်တော်မေးကြည့်တော့သူတို့ပြောတာကအခုနောက်ဒီငါရဲ့တော်တင်မှထိုင်းကုန်ပစ္စည်းတွေပြက်လာမှုနဲ့နောက်ဆိုထိုင်းကုန်များတက်တော့မယ်ဘယ်လိုပဲပြိနေမယ်ဆိုအခုကထိုင်းကုန်ကဒီနေ့ကြားတောင်းရင်းကြီးရဲ့ထိုင်းမချမ်းကူတော်တွေထဲမှာပဲတောင်းတင်နေသလိုမြန်မာပြည်ဝက်ချမ်းမြောက်ဒီဘက်ကိုရောက်နေတဲ့ကုန်ထိုင်းကုန်ပစ္စည်းကလည်းထူရာရန်ကုန်မန္တလေးမော်လမြိုင်အဲ့လိုသွားလို့မရတော့ဘူးတော့တင်နေတယ်အလားတူပုံမှန်ပြည့်စည်တဲ့အဲ့လိုပဲပုံမှန်ပြည့်စည်တဲ့ဒီဘက်ထိုင်းမဲ့လုံးဝလာလို့မရတော့ဘူးနောက်ထပ်၃လရက်ကပုံမှန်ပြည့်ခုပြည့်စည်လာလို့မရသေးပုံမှန်ကလည်းပြမှာပဲဈေးထိုးတက်တော့ဖြစ်မယ်လေ
ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီကုန်သွယ်လမ်းကြောင်းကနေထိုင်းနိုင်ငံကတလောက်ကိုဘတ်တန်း2000ကျော်ကနေ3000နီးပါးကုန်သွယ်ဝင်ငွေရနေတယ်လို့နယ်စပ်စီးပွားရေးလှစ်လာသူတွေကပြောပါတယ်အခုလိုထိုင်းမြန်မာနယ်စပ်မတည်မငြိမ်ဖြစ်လာပေမဲ့ကုန်သွယ်ရေးအခြေအနေနဲ့ပတ်သက်လို့ထိုင်းဘက်ကစိုးရိမ်မှုတိတ်မရှိသေးကြောင်းတပ်ခရိုင်အာဏာပိုင်တွေကမနေ့တုန်းကသတင်းနောက်တွေကိုခေါ်ယူရှင်းပြခဲ့ပါတယ်ဒီအတော့အတွင်းမြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမယ်လို့မြန်မာအစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲမြဝတီနယ်ကော့ဂရိတ်မြို့တွေကို DGBA တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာမျိုးရှိခဲ့ပါတယ်ခင်ဗျာ